မြန်မာနိုင်ငံအတွင်းမိုဘိုင်းလက်ကင်ဖုန်းဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်ခွင့်ရဖို့အတွက်ကမ္ဘာတဝန်းကမိုဘိုင်းဆက်သွယ်ရေးကုမ္ပဏီတွေစူးစမ်းနေကြတာပါအခုနောက်ဆုံးကုမ္ပဏီကြီး12ခုကိုမြန်မာအစိုးရကစီးပြိုင်ခေါ်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်ဒီကုမ္ပဏီ12ခုထဲကမှ2ခုကိုပဲဒီလုပ်ငန်းလိုင်စင်ထုတ်ပေးမှာဖြစ်ပါတယ်အခုပထမအဆင့်စစ်စစ်ပြီးစီးပြိုင်ခေါ်ခွင့်ပြုလိုက်တဲ့ကုမ္ပဏီတွေထဲမှာဘယ်ကုမ္ပဏီတွေပါဝင်လဲနောက်ဒီကုမ္ပဏီတွေထဲက2ခုကိုဘယ်အချိန်မှာလိုင်စင်ခွင့်ပြုချက်ထုတ်ပေးမှာလဲဆိုတာကိုကြည့်အောင်ပါလက်ရှိမြန်မာနိုင်ငံအတွင်းကပြည်တွင်းဆက်သွယ်ရေးလုပ်ငန်းနှစ်ခုနဲ့အတူမိုဘိုင်းဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေလက်တွဲလုပ်ကိုင်နိုင်ဖို့အတွက်ပြည်တွင်းပြည်ပကုမ္ပဏီတွေပထမအဆင့်လျှောက်လာတင်ခဲ့ကြပြီးတဲ့နောက်အခုအခါဒီကုမ္ပဏီ12ခုကိုမြန်မာစိုးရကစီးပြိုင်ခေါ်ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီအထက်မှာတော့အိန္ဒိယ Bharti Airtel Limited, China Mobile, Japan KDDI Corporation, Africa MTN Company, Singapore Telecommunications Limited,Norway Telenor SA နဲ့ Digicel ကုမ္ပဏီတွေပါဝင်ပါတယ်။ဒီကုမ္ပဏီတွေအနေနဲ့ဇွန်လ3ရက်နေ့နောက်ဆုံးထားပြီးဈေးပြိုင်လျှောက်လာတင်ရမှာဖြစ်တဲ့အကြောင်းတယ်လီဖုန်းဆက်သွယ်ရေးဒီဈေးပြိုင်ကန့်လန့်မှုတွေကိုတုံ့တက်ရွေးချယ်မဲ့ကော်မတီရဲ့ website မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတည်းမှာမိုဘိုင်းတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေလုပ်ကိုင်ခွင့်ရဖို့အတွက်နိုင်ငံခြားကုမ္ပဏီတွေဈေးပြိုင်ကန့်လန့်နေကြတာမှာ China Mobile ကုမ္ပဏီက Vodafone နဲ့ပူးတွဲလျှောက်လာတင်ထားတယ်လို့ပြင်သစ် Telecom Orange ကလည်း Murabani ကုမ္ပဏီနဲ့ပူးတွဲလျှောက်လာတင်ထားတာဖြစ်ပါတယ်။အာဖရိကရဲ့အကြီးဆုံးမိုဘိုင်းကုမ္ပဏီကြီးဖြစ်တဲ့တောင်အာဖရိက MTN ကုမ္ပဏီကတော့ M1 Telecom and Amara Communications ကုမ္ပဏီနဲ့ပူးပေါင်းပြီးတော့လုပ်ငန်းလုပ်ကိုင်ခွင့်လျှောက်ထားခဲ့တာဖြစ်ပါတယ်။ MTN ကုမ္ပဏီအနေနဲ့ဒီဒုတိယအဆင့်ဈေးပြန်လျှောက်လွှာတင်သွင်းခွင့်ရထားပြီဖြစ်တဲ့အကြောင်းဒီကုမ္ပဏီအကြီးအကဲ Sifiso Dabangwa ကပြောပါတယ
်။ We still are looking at growth in terms of M&A opportunities there are areas which we are key
လုံငန်းပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရလာမယ့်အကျိုးအမြတ်အခွင့်အာဏာတွေကိုကျွန်တော်တို့စူးစမ်းနေပါတယ်ကျွန်တော်တို့အနေနဲ့လုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်ရဖို့ဆေးအားထက်သန်နေတဲ့ဒေသတချို့ရှိပါတယ်မြန်မာနိုင်ငံမှာအခုကစပြီးတော့ဂျွန်လာအတွင်းလုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်တစ်ခုချပေးဖို့လုပ်နေတဲ့အပေါ်မှာကျွန်တော်တို့လျှောက်လာတင်ထားပါတယ်အာဖရိကမြောက်ပိုင်းနိုင်ငံတချို့မှာလုပ်ငန်းချက်ထွင်ဖို့လေကျွန်တော်တို့စိတ်ဝင်စားနေတာရှိသလိုကျွန်တော်တို့အတွက်အကျိုးအမြတ်ခွင့်လန်းကောင်းတွေရနိုင်မယ်တခြားနိုင်ငံတွေမှာလည်းလုပ်ငန်းတွေလုပ်သွားကြပါလေ
။တောင်အာဖရိကနိုင်ငံဂျိုဟန်နက်စဘတ်မြို့အခြေစိုက် MTN ကုမ္ပဏီဟာအာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကနိုင်ငံပေါင်း22ခုမှာဒေါ်လာ34ဘီလီယံတန်ဖိုးရင်းနှီးမြှုပ်နှံနေတဲ့အာဖရိကရဲ့အကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာမိုဘိုင်းဆက်သွယ်ရေးလုပ်ငန်းလုပ်ကိုင်ခွင့်ရဖို့အပြိုင်ဈေးခေါ်လျှောက်လွှာတင်ကြတဲ့ကုမ္ပဏီ12ခုထဲက2ခုကိုပဲမြန်မာစိုးရကလုပ်ငန်းလိုင်စင်ထုတ်ပေးမှာဖြစ်ပါတယ်။ဘဲကုမ္ပဏီတွေလုပ်ငန်းလုပ်ကိုင်ခွင့်ရမလဲဆိုတာကိုတော့စွန်လထဲမှာကြီးညာနိုင်လိမ့်မယ်လို့စစ်စစ်ရွေးချယ်ရေးကော်မတီကခန့်မှန်းထားတယ်လို့လည်းသိရပါဗျ။မြန်မာအင်ဒီချင်းအာရှနိုင်ငံတွေမှာတော့လူတိုင်းနီးပါးလက်ကင်ဖုံးတွေအသုံးပြုနေကြချိန်မှာမြန်မာနိုင်ငံမှာတော့လူဦးရေ360ရှိတဲ့အထက်စုစုပေါင်းလူဦးရေရဲ့900ခန့်နှုန်းကနေ1000ခန့်နှုန်းလောက်သာမိုဘိုင်းလက်ကင်ဖုံးတွေကိုအသုံးပြုနိုင်သေးတာဖြစ်ပါတယ်။ဒါကြောင့်မိုဘိုင်းဆက်သွယ်ရေးဈေးကွက်အခွင့်အလမ်းတွေအများအပြားရှိနေတဲ့မြန်မာနိုင်ငံမှာလုပ်ငန်းလုပ်ကိုင်ခွင့်ရဖို့ကမ္ဘာဆက်သွယ်ရေးကုမ္ပဏီကြီးတွေအကြီးအကျယ်ကြိုးပမ်းနေကြတာဖြစ်ပါတယ်။မိုဘိုင်းဆက်ကပ်တွေဈေးကြီးလာတဲ့မြန်မာနိုင်ငံမှာလာမယ့်3နှစ်အတွင်းလူဦးရေရဲ့80ရာခိုင်နှုန်းလောက်ဒီမိုဘိုင်းလက်ကိုင်ဖုန်းတွေအသုံးပြုလာနိုင်တဲ့အထိတိုးချဲ့လာနိုင်ဖို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်။မြန်မာဆွေရကလည်းသိမကြခင်တုန်းကပဲဒီမြန်မာနိုင်ငံမှာတံပိုးနဲ့လက်ကိုင်ဖုန်းတွေနဲ့ကြက်ထောင်ကနန်းသာပေးရမယ့်ဆင်ကပ်တွေရောက်ချပေးမယ်လို့ကတိပေးပြောဆိုထားတာဖြစ်ပါတယ်ရှင်။